ကချင်ပြည်နယ်မှာဒီရက်ပိုင်းအတွင်းမြမတပ်မတော်ကစစ်အင်အားတိုးချလာတာကြောင့်လာမယ့်မိုးရာသီကာလမှာထိုးစစ်တွေရှိလာနိုင်တယ်လို့ KIA တပ်စစ်ကောင်းဆောင်တချို့ကသုံးသပ်ပါတယ်။ KIA ကချင်တပ်မဟာရှိတရင်ငါးနယ်မြေဖြစ်တဲ့မွန်ညင်းမြို့ဘက်မှာအစိုးရတပ်ကစစ်ရေးပြင်ဆင်မှုတွေလုပ်နေတာကိုကြည့်ရင်လာမယ့်ကာလအတွင်းတိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့ဒေသခံတွေကသုံးသပ်ပြီးစိုးရိမ်နေကြတာပါ။ဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကပြောပြမှာပါ။
ကချင်ပြည်နယ်နဲ့စကိုင်းတိုင်းနယ်စပ်ဖြစ်တဲ့မိုးညင်းမြို့ဘက်မှာအစိုးရတပ်က KNA တပ်ရင်း9နင်မီတဲကိုမေလ16ရက်ဒီကနေ့လေကြောင်းကနေဘုံကျဲတိုက်ခိုက်သွားတယ်လို့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တပ်မဟာ6တပ်မမှုဘုံမူကြီးဇော်ကုန်းက VOU ပြောပါတယ
်ဒီနေ့တပ်ရင်းက9နင်မီဘက်မှာလေရင်ပြန်နဲ့ဘုံသွားကျဲတဲ့အစိုးရတပ်ကပေါ့ငါကဟိုမိုးညင်းမြို့နယ်ဖြစ်မဲ့အခုကရာသီဥတုအခြေအနေကကောင်းနေတယ်
မြမတမတော်ကအခုလိုဘုံကျဲတိုက်ခိုက်မှုနဲ့ပတ်သက်လို့မေးမြန်းဖို့တမတော်ပြောခွင့်ရပုဂ္ဂိုလ်ကိုဆက်သွယ်ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။ကချင်ပြည်နယ်ထဲမှာအစိုးရတပ်ကစီရင်အင်အားအပြောင်းအရွှေ့လုပ်နေတယ်လို့မိုးညင်းမြို့မှာဒီကနေ့အစ်င့်အင်အားတိုးချလာတာတွေ့ရကြောင်းဒေသခံကိုပညာကပြောပါတယ
်။မြစ်ကြီးနားကနေပြီးတော့ကျော်လိုင်စာဘက်ကိုသူတို့တင်ကားလေးစီးနဲ့စစ်ကားနဲ့ဆင်းပေါ့နော်။အင်အားတိုးချထားတာရှိတယ်။ကျွန်တော်တို့မိုးညင်းမှာလည်းဒီကနေ့လိမ့်နိုင်ခွဲနာမခါကအင်အားတရာလောက်ပူဓာနဲ့ဆင်းပြီးတော့မိုးညင်းမှာအင်အားတို့တော့ရှိတယ်။အဲ့ဒီမိုးညင်းမှာတိုးတဲ့အင်အားကတော့မိုးညင်းမှာရှိမလားသို့မဟုတ်တနိုင်ဖက်တူတော့ဆက်သွားမလားဆိုတော့ကျွန်တော်တို့မသိရသေးဘူး။ဒီကလာတော့တဲ့အင်အားကတော့နေ့စဉ်နေ့နေ့တိုးတာအမြင်နေရတယ်ပေါ့နော်
။မြောက်ပိုင်းစစ်တပ်တန်းချုပ်မှာမကြသေးခင်ကတိုင်းမှုအပြောင်းလဲဖြစ်ခဲ့ပြီးတိုင်းမှုအသစ်ဖြစ်လာတဲ့ဘုံမှုချုပ်ဒေသကျော်ရဲ့သတင်းစာရှင်းလင်းပွဲမိခွန်းနေအရာလာမယ့်မိုးရာသီကာလမှာကချင်ဒေသတွင်အစိုးရတပ်ရဲ့ထိုးစစ်တွေတိုးလာနိုင်တယ်လို့ KIA ဗိုလ်မှူးကြီးဇော်ကွန်းကသုံးသပ်ပါတယ်
။အေးဟိုတနေ့မပခတိုင်းမုံရဲ့ဒေသရှင်တွေပွဲကလည်းအလုံးကြားမိမယ်ထင်တယ်။မပခတိုင်းမုံအတိပြောတဲ့စကားရဆုံးတော့ယာဒီမိုးရာသီပဲဖြစ်ဖြစ်နေရာဒီပဲဖြစ်ဖြစ်သူကပြစ်ရှင်းမယ်ရှင်းမယ်ဆိုတဲ့သဘောတည့်ရောက်တယ်လို့ယောဂအလိုပဲနားလေတယ်လေ။အာကျွန်တော်ကအကျိုးသတ်ခါချထားတဲ့နေရာမှာရန်သူတွေဝင်းလိုင်းတော့ခုခံပို့တွေ့တော့ဆင်ပြင်းပေါ့အဲ့လိုတော့ရှိထားတယ
်တကယ်တော့ကချင်ဒေသတွင်းဖြစ်နေရတဲ့လက်ရှိစစ်ပွဲတွေဟာတယန်ဇာတဘော်အခြေခံတဲ့စစ်ပွဲတွေဖြစ်တာကြောင့်တရားဥပဒေစိုးမှုကြာဆင်းလာတယ်လို့ဒေသခံတွေစိုးရိမ်စိတ်ပိုတိုးလာနေတယ်လို့ကိုပညာကပြောပါတယ
်ဟိုဘုရင်လည်းပြောရင်မုန်းကြီးရဲ့အရှိတော်မှာလည်းဟာတူတော်တွေရှိတယ်တယန်ဇာတရှိတယ်မုန်းကြီးရဲ့နောက်ဘက်မှာဆိုလည်းဗျာကျောင်းအင်တော်ကြီးနဲ့ကျွန်တော်တို့ရွှေထွက်တယ်ကြောက်ထွက်တယ်အဲ့ဒါလိုပဲကျောင်းနမ်ချီနဲ့ရှိတယ်ဗျဒီမှာလဲကြောက်သိမ်းထွက်တယ်အဲ့ဒါတို့တင်းမာမဲ့နေရာတွေမှန်ဗျတရားသာတနေရာမှာပဲတိုက်ပွဲတွေဆိုဖြစ်ကြနေမယ်ဆိုတော့ဖြစ်ကြမှာပဲဗျကျွန်တော်ထင်ပါတယ်အဲ့ဒီခုလက်ရှိမပါကတိုင်းမူကြောင်းလဲရင်လက်ရှိစစ်အင်အားအလုံးစုံဖြစ်တာနဲ့ဆိုတော့တိုက်ပွဲကတော့ရှောင်လွှဲရမယ်မထင်ဘူးကျွန်တော်တို့ဖြစ်နေမယ်မြို့ပေါ်ရိုက်ခတ်မှုရှိမရှိပဲပေါ့ဒေတာတော့နေရွာလေးတွေကတော့နည်းနည်းဆိုးရင်ရတယ်ဗျအော်တိုက်ပွဲပြင်းထန်လာနိုင်တယ်ဗျဆိုတော့အခုတိုက်ပွဲတွေဖြစ်လာတဲ့အခါမှာတော့ကြောက်စည်းကွက်ပြတ်သွားတာကြောင့်ဒီမှာတော့ခိုးဆိုးလူရတဲ့ပြဿနာလေးတွေတော်တော်တိုးလာတယ်ဗျဥပဒေစိုးမိုးမှုမရှိဘူးပေါ့ဗျအဓိကတော့
မေလ15ရက်နေ့မနေ့ပိုင်းကလည်းရှမ်းပြည်နယ်မြောက်ပိုင်းမုံကိုဒေသမှာအစိုးရတပ်နဲ့မြောက်ပိုင်းမဟာမိတ်တိုင်းဒေသလက်နက်ကိုင်တပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်ပြီးခဲ့တဲ့စနေနေ့တုန်းကလည်း KIA နဲ့ DNLA တပ်တွေကငူဆယ်မြို့ကိုဝင်ရောက်တိုက်ခိုက်ခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်တယ်လို့တနင်္လာနေ့ကလည်းမူဆယ်နဲ့နန်းဖက်ကကြားမှာအစိုးရတပ်နဲ့ DNLA တပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ကချင်နဲ့ရှမ်းပြည်မြောက်ပိုင်းမှာစစ်ရေးတင်းမာမှုအရှိန်မြင့်လာနေတာဖြစ်ပါတယ်ခင်ဗျာ။